ကမ္ဘာတစ်ဝှမ်းလူပေါင်းတန်းချီတည်ဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရိုးစနစ်ကိုအမေရိကန်ထိခိုက်ထောက်လှမ်းအေဂျင်စီတွေထပ်မံစုံစမ်းစစ်ဆေးပြီးတွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပေါ်ပြောဆိုသွားမယ်ကြောင်းတမန်ကျိုးပိုင်ကပြောဆိုလိုက်ပါတယ်။ရပ်ပေါင်း90ကျောက်စုံစမ်းစစ်ဆေးမှုကတွေ့ရှိချက်တွေကိုအများပြည်သူကိုအပြည့်အဝချပြသွားမှာဖြစ်ကြောင်းနဲ့ Ohio ပြည်နယ် Cleveland မြို့ကိုသွားဖို့ကြာသပတေးက Air Force One အထူးလေယာဉ်မှမတက်ခင်တမန်ပိုင်ကဒိန်းတောက်တွေကိုပြောဆိုလိုက်ကြပါ။ COVID ကရောဂါဖြစ်စေတဲ့ Coronavirus ပိုးဟာတရုတ်နိုင်ငံတခွဲကန်းကနေစတင်ပြန့်နှံ့လာဖြစ်နိုင်တယ်ဆိုရဲခံမှန်းပြောဆိုချက်တွေထွက်ပေါ်လာရကအမေရိကန်မျိုးသားတခွဲကန်းနေပါဝင်လူအုပ်တဲ့ထောက်ကူရီနဲ့ပြန်လည်စုံစမ်းစစ်ဆေးဖို့အင်ဂျီတော်ကဗရူးမီရပဲနှိမ့်ချလိုက်တာဖြစ်ပါတယ်။အမေရိကန်ထိတ်တဲထောက်ကူရီအေဂျင်စီတွေကတော့သူတို့ရရှိထားတဲ့အချက်အလက်တွေကကိုဗစ် -19 ရောဂါပိုးဟာလူဖန်တီးတာဓမ္မမဟုတ်ရင်လည်းမျိုးပြည်စားပြည်ပြင်ထားတာမဟုတ်တဲ့အကြောင်းသိကြညီနေရှင်တွေရဲ့ယူဆချက်ကိုလက်ခံတဲ့အကြောင်းပြည်ရင်တည်းပါပဲပြောဆိုထားကြတာပါ။ဒါမှလည်းတဘာဝမှာရှိနေတဲ့ကိစ္စကနေလူကိုကုဆေရကပြန့်နှံ့ခဲ့တာလားဓမ္မမဟုတ်ရင်လည်းတခွဲကန်းနဲ့ရည်မတော်တဆပြန့်နှံ့တာလားဆိုတာတွေကိုစဉ်းစားဆုံးဖြတ်နေတော့ထပ်မံရရှိတဲ့ချက်လက်တွေထောက်လိုင်းရေးတွေကိုလည်းမနာမနေဆက်လက်စုဆောင်းနေစေဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်မျိုးသားထောက်လိုင်းရေးညှိနှိုင်းရေးမှူးချုပ်ရဲ့ဂျာဂါဘီနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုင်းရပ်စ်ပိုးရဲ့ဇီးပြင်းနဲ့ပတ်သက်တဲ့မိခွန်းတွေကိုအပြည့်ပေးနိုင်အောင်ထောက်လိုင်းရေးအေဂျင်စီဆက်လက်ကြိုးပမ်းနေတယ်ကြောင်းပြောဆိုထားပါတယ်။